ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာအစိုးရအသည့်အဖွဲ့အစည်းရဲ့သမရအဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဗိုလ်ချုပ်ကြီးဟောင်းသိန်းစိန်ဟာကြံသက်စာချိန်ဆခဲ့ပါတယ်။ဒီလိုချိန်ဆခဲ့ပြီးတဲ့နောက်မှာဥပဒေပြုရေး၊အုပ်ချုပ်ရေး၊တရားစီရင်ရေး၊အာဏာရရကိုအစိုးရအသည့်ကိုလွှတ်အပ်ကြောင်းနဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကိုဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်။တစ်ဆက်ထက်မှာပဲနိုင်ငံတော်သမရကသူ့ရဲ့မိန့်ခွန်းမှာအစိုးရအသည့်ကဆောင်ရွက်မဲ့မူဝါဒတွေကိုထည့်သွင်းပြောကြားခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်အသည့်ပြောင်းလဲကြောင်းကိုလည်းပြည်ထောင်စုလွှတ်တော်မှာထုတ်ပြန်ခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင်သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ပြည်တော်စုလွှတ်တော်အစည်းအဝေးကိုဒီကနေ့မနက်7:00နာရီလောက်မှာစတင်ကျင်းပခဲ့ပြီး15မိနစ်လောက်အကြာမှာဗိုလ်ချုပ်ကြီးဟောင်းသိန်းစိန်ကသမ္မတအဖြစ်ကျင်းသစ်စာကျင်းဆိုခဲ့တာပါအဲ့ဒီနောက်မှာတော့မြန်မာပြည်ကိုနှစ်ပေါင်း20ကျော်ကြာအုပ်ချုပ်ခဲ့တဲ့စစ်ကောင်စီကအာဏာလွှဲအပ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်ဒီကနေ့ပြည်တော်စုလွှတ်တော်အတွင်းမှာအစိုးရအသစ်ကိုအာဏာလွှဲပြောင်းပေးအပ်လိုက်တဲ့အခြေအနေကိုတော့အမျိုးသားဒီမိုကရေစီအင်အားစုပါတီကလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုပြောပါတယ်
ကျွန်တော်က7:15မိနစ်ကနေပြီးတော့စတင်တင်နေ7:20လောက်မှပြီးရပြီ။နောက်နိုင်ငံတော်အေဂျင့်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌကဘုံကြီးသားရှိကနိုင်ငံတော်အေဂျင့်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီအဖွဲ့ကိုဖျက်သိမ်းကြောင်းကြေညာတယ်။ဒီကျွန်တော်တို့ဘုံကြီးသားရှိရဲ့ကြေညာချက်ကိုပြည်သူ့လွတ်တော်နာကဖတ်ပြတာပေါ့ဗျာ
။ဘုံကြီးသားရှိရဲ့ကြေညာချက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေပြည်ထောင်စုလွှတ်တော်မှာဂရိသစ္စာပြုပြီးတဲ့အချိန်ကစပြီးနိုင်ငံတော်အေဂျင့်တာရင်းနဲ့ဖွံ့ဖြိုးရေးကောင်စီကကျင့်သုံးနေတဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာအာဏာတွေကိုတွဲပြောင်းပေးအပ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။တဆက်ထဲမှာပဲတိုင်းနဲ့ပြည်နယ်ခရိုင်နဲ့မြို့နယ်ရက်ကွက်နဲ့ကျေးရွာအဆင့်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီတွေကိုလည်းဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်။ဒီလိုနိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီကိုဖျက်သိမ်းပြီးအာဏာအရရက်ကိုအစိုးရအသစ်ကိုလွှဲအပ်ပေးတဲ့အခမ်းအနားကိုတော့ဗိုလ်ချုပ်မှူးကြီးတန်းရွှေတက်ရောက်တာမရှိခဲ့ပါဘူး။ကျန်းသစ်စာကျင်းဆိုပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်မှာအစိုးရသိရမူဝါဒကိုဖော်ပြတဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ
်။သမ္မတမိန့်ခွန်းကတော့စီးပွားရေးနဲ့ပတ်သက်လို့လာပြီးတရားစီရင်ရေးနဲ့စမှုဖို့ကိုပြောလို့ဖို့စာကိုရေးနဲ့ပတ်သက်လို့တက်မတော်ကိုဒီအင်အားရှိအောင်ကမ္ဘာ့ဆင့်မြောင်သူတည်ဆောက်ဖို့နိုင်ငံသားတိုင်းကတက်မတော်မှာလာကပါဝင်ဆောင်ရွက်လို့ပြောပါတယ်။ဒါကကျွန်တော်တို့နားလည်လာတော့ဟိုတို့ကပြောနေတဲ့စနစ်တိုင်းကိစ္စဖြစ်မှဖြစ်ပါတယ်။နိုင်ငံသားတိုင်းကတက်မတော်ပါဝင်မယ်ဆိုတဲ့သဘောပြောပါတယ်။နိုင်ငံရေးနဲ့ပတ်သက်လို့လည်းကျေကျော်ဘာပြောလို့ရှိရေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဲ့မဆိုင်တဲ့ပြည်ရင်းပြည်ပအဖွဲ့စည်းတွေဒီဖွဲ့စည်းပုံအခြေခံဥပဒေပြင်နေတယ်လို့ရှိရင်လည်းတဲ့ဥပဒေနဲ့အညီပြင်မအောင်ပြင်လို့မကျိုးစားပါတဲ့ဥပဒေနဲ့အညီဟဲ့လားပြင်လို့မကျိုးမလားမညီဘူးလို့ကျေသူတို့ဒုအပ်တဲ့တာကြီးတိတ်တိတ်ငုံတယ်သူတို့လောက်ပါမယ်တဲ့ပြောပါတယ်ခင်းစနစ်ကမပြောညီတဲ့ဥပဒေတွေပညာရေးကျန်းမာရေးစီးပွားရေးပေါ့ဗျာအားလုံးလိုအပ်တဲ့ဥပဒေတွေသူတို့ပြင်မယ်ဆိုလည်းပြောပါရဲ့
ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်အသစ်ခန့်အားကြောင့်လွှတ်တော်နာယကကကြေညာခဲ့ပေမဲ့နာမည်တွေကိုတော့ထည့်သွင်းမကြေညာခဲ့ဘူးလို့ဦးဖုံးမြင့်အောင်ကပြောပါတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုဒီပြည်တော်စုလွှတ်တော်မှာလွှတ်တော်နာယကကယာရုပဲကြေညာတယ်နာမည်ကမကြေညာဘူးအဲတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုကျွန်တော်တို့မြင်ရတာတော့ဟိုနာမည်မပါတော့ဘူးဗိုလ်ချုပ်နှစ်ယောက်တွေ့တယ်အဲ့ဒါနောက်ကသူတို့မြင်တွေ့နေကြလို့ပြောတာတော့ဘုရားမင်းအောင်လိုက်နဲ့ဘုရားဆိုးဝဲဆိုလာမသိဘူးကွာကျွန်တော်နာမည်ထည့်လို့ပြီးမှာတော့လေကျွန်တော်အခုတစ်မြောက်ပေါ့အဲကျွန်တော်တွေ့ရပါလူတော့ကျွန်တော်တို့ရှိမှမြင်ရပါတယ်နာမည်နဲ့တွေ့နာမည်ကိုတော့သူမကြည့်ကြပါဘူးသူကိုရေးရတယ်လည်းမပေးပါဘူးအဲ့ဒါသူကြားချက်ရှိပါတယ
်ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ထောင်စုအစိုးရဝန်ကြီးတွေလည်းကျန်းသစ်စာကျိန်ဆိုခဲ့သလိုပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေလည်းကျန်းသစ်စာကျိန်ဆိုခဲ့ပါတယ
်ဒီနေ့တော့ကျန်းသစ်စာကျိန်ဆိုကြပါတယ်ကျန်းဝန်ကြီးချုပ်ရေးပြည်နယ်ဝန်ကြီးဒီပြည်ရှိနေချုပ်ရေးစင်းစင်းချုပ်ရေးတရားသူကြီးချုပ်ပြောပါဘုံမင်းဟောလူကြီးဌာနနဲ့ဌာနနဲ့လူနဲ့တွေးပေးတာပေါ့
ဒါကတော့ရခိုင်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ပြောသွားတာဖြစ်ပါတယ်ဒီကနေ့စတင်အသက်ဝင်လာတဲ့ပြည်ထောင်စုအစိုးရအသစ်တိုင်းဒေသကြီးနဲ့ပြည်နယ်အုပ်ချုပ်ရေးအဖွဲ့ဝင်တွေဟာအရင်စစ်အစိုးရဝန်ကြီးဟောင်းတွေကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့စစ်တပ်ကကိုယ်စားလှယ်တွေအများစုလွှမ်းမိုးထားတာလည်းဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်အပါဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးကအစည်းအဝေးတွေကိုမနေ့ဖန်ကစတင်ပြီးရန်သားမှဖြစ်တာကြောင့်ကိုယ်စားလှယ်အသီးသီးဟာနေရာပြောင်းဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်